ခင်ဗျာ
ကယားပြည်နယ်ဒေသအခေါ်ကယင်းဒီဒေသလွိုက်ကော်မြို့ရဲ့ဝင်းကျင်နေရာအနှံ့မှာကယင်းဒီတော်လန်ရေးအင်အားစုတွေနဲ့စစ်ကောင်စီတို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာဒီကနေ့ဆိုရင်တော့၅ရက်ဆက်တိုက်ရှိလာနေပြီဖြစ်ပါတယ်။တလေးလုံးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကနေဒီကနေ့အထိကယင်းဒီတပ်မတော် KA ကယင်းဒီကာကွယ်ရေး KNDF KNPLF နဲ့လွိုက်ကော်ဒီမော့ဆိုမိုးပြဲအပါအဝင်ဒေသခံကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ကရင်နီတပ်ပေါင်းစုတွေကစစ်ကောင်စီရဲ့ရှေ့တန်းစခန်းတွေ၊ဂိတ်စခန်းတွေ၊စစ်ဆေးဂိတ်တွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါတယ်။စစ်ကောင်စီတပ်အနေနဲ့ထိခိုက်သေးဆုံးမှုများပြားပြီးတော့စစ်ရေးအရာကြာရှုံးနေတာကြောင့်လက်နက်ကြီးနဲ့အစမတန်အုံပြုပစ်ခတ်နေတယ်လို့လေကြောင်းကနေပါအပြင်းထန်ပြန်ပြီးတော့ခုခံတိုက်ခိုက်နေပြီး15မိနစ်တခါလေယာဉ်နဲ့လာပြီးတော့ဘုံကျဲနေတာဖြစ်ပါတယ်။ဒီကနေ့မှာတော့ Lycor တက္ကသိုလ်ကိုတင်ပိုက်လိုက်နိုင်ပြီလို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။စခန်းရဲ့လောရောတိုင်းနာမျိုးတော့ရှိဘူးပေါ့နော်။စခန်းအဲအမီနာတဝိုက်မှာတော့စစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေတိုက်ခိုက်တယ်မျိုးရောရှိပေါ့။ဥပမာ Lycor တက္ကသိုလ်လိုဟာမျိုးတွေပေါ့နော်။ပညာရေးဝန်ထမ်းတွေကိုဒဇာခံဖြစ်လှုပ်ထားတဲ့စစ်ကောင်စီတပ်တွေကိုကျွန်တော်တို့ကနေပြည်တော်ဝင်ရောက်တိုက်ခိုက်တယ်လို့ခဲ့ပါတယ်။လက်တော့တက္ကသိုလ်ထဲကိုစစ်ကောင်စီတပ်ဆွဲထားတာဖြစ်တဲ့ကျွန်တော်တို့ဝင်ရောက်တိုက်ခိုက်ခဲ့တယ်ပေါ့နော်။ဆိုတော့အဲ့မှာစစ်ကောင်စီတပ်ဖက်ကအကြဆုံးများတယ်။အကြဆုံးများပြီးတော့တချို့လည်းထွက်ပြေးတယ်။တချို့ကျတော့လည်းဆဲနဲ့ချတယ်ပေါ့နော်။အဲ့လိုကြီးအခြေအနေကြီးရှိတယ်။ဆိုတော့ကုလစေဒီတက္ကသိုလ်ဝင်းကိုတော့ကျွန်တော်တို့တိုက်ခိုက်တိုက်ပိုက်ထားနိုင်တယ်ပေါ့နော်။ဟုတ်ကဲ့
တနက်တန်နေ့စူညံနေတဲ့တိုက်ပွဲကြားမှာရောက်ရှိနေတဲ့ဗဟိုပြန်ကြားရေးတာဝန်ခံက VOA ကိုပြောသွားတာပါ။လက်ရှိမှာလွိုက်ကော်ထောင်ကိုမသိမ်းနိုင်သေးပေမဲ့ထောင်အနီးတစ်ဝိုက်ချထားတဲ့စစ်ကောင်စီကင်းမုံစခန်းကိုတိုက်ခိုက်နေတယ်လို့လည်းပြောပါရယ်မနေ့ကတော့လွိုက်ကော်တက္ကသိုလ်ဝင်းထဲမှာတက်ဆွဲထားတဲ့တက်မ66လက်အောက်ခံခမရ425နဲ့ခမရ6တရင်တွေကိုအပီးသက်ချင်းမုံသိမ်းပိုက်နိုင်ခဲ့တယ်လို့ KNDF ကဒီကနေ့သတင်းထုတ်ပြန်ပါတယ်တိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကတရင်မှုဒုရင်မှုအများအပါအဝင်တပ်ဖွဲ့ဝင်130ကျော်သေဆုံးပြီးခဲရဲလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိတယ်လို့တပ်ခွဲမှုကောင်းမြတ်ကိုကြီး4659ခုဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းနဲ့သူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလဲ KNDF ကပုံနဲ့တကွသတင်းထုတ်ပြန်ပါတယ်အခုလိုမျိုးစစ်ကောင်စီတပ်သားတွေဒေသခံကာကွယ်ရေးတပ်တွေစီမှာလက်နက်ချတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတိုက်ပွဲနဲ့မသက်ဆိုင်တဲ့လွိုက်ကော်တပ်ကတော်ကိုတိုက်ခိုက်ပြီးပညာရေးဝန်ထမ်းတွေကျောင်းသူကျောင်းသားတွေကိုအတင်းအဓမ္မခေါ်ဆောင်သွားတယ်လို့မနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့စစ်ကောင်စီဘက်ကဒဇာကန်လုထားတဲ့ပညာရေးဝန်ထမ်းနဲ့မိသားစုတွေကိုကယ်ထုတ်ခဲ့ပြီးဘေးကင်းတဲ့နေရာကိုပြောင်းရွှေ့ထားတယ်လို့ပြောပါတယ်ကရင်နီပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှူးကိုပညာကတော့တော်လရဲတပ်ပေါင်းစုတွေကဲထုတ်နိုင်ခဲ့တဲ့လွိုက်ကော်တက္ကသိုလ်ကစီဒီအမ်မလုထားတဲ့ဝန်ထမ်း134ဦးနဲ့မိသားစုဝင်64ဦးကိုလူသားချင်းစာနာထောက်ထားရေးလူခွင့်ရေးတွေနဲ့အညီပြည်ထရေးဌာနရဲ့စီမံကြီးကြပ်မှုအောက်မှာဘေးကင်းစွာစောင့်ရှောက်ထားကြောင်းနဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ UNCC ရဲ့စီဒီအမ်နိုင်ငံဝန်ထမ်းဆိုင်ရာမူဝါဒနဲ့အညီလှုပ်ဆောင်မှဖြစ်ကြောင်းလည်းပြောပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်အရသာထိခိုက်သေးခြင်းမှုကမြင့်တက်လာနေပါတယ်။မနေ့ကအထိအရသာပြည်သူ38ဦးသေဆုံးပြီး50ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကိုပညာကပြောပြပါတယ
်။မနေ့ညအထိကတော့ကျွန်တော်အရသာပေါင်းလက်ကော်နဲ့ဒီမိုးပြဲမြို့တွေမှာ34ဦးပေါ့နော်။အဲ့ဒါကျွန်တော်စီးရင်အထိတက်နေပေါ့နော်။34ဦးသေဆုံးတယ်။နောက်တော့အရပေါင်း50ထက်မနည်းပေါ့နော်။ထိခိုက်ဒဏ်ရာရမှုရှိပါတယ်ခင်ဗျ။တချို့ကတော့ကျွန်တော်တို့စီးရင်ထမမထည့်ပေါ့နော်။ဒီတိရဦးတချို့လက်နေကြီးပုံတန်းကြတော့လုံးရပြီးတော့မှဆုံးတဲ့လူတွေရှိပါတယ်၃ယောက
်ဒီကနေ့မှလည်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲနေပြီးအရက်သားတွေခြေပြက်လက်ပြက်ပြင်းပြင်းထန်ထန်ဒဏ်ရာရတဲ့သူတွေများနေပါတယ်လို့လွိုက်ကော်မိုင်းလုံးရက်ွက်နေသူကပြောပါတယ
်ခုတွေနှစ်ခေါက်ကျဲသွားတာအဲ့မှာအများကြီးပဲပိတ်မိကြအကုန်လုံးလေဟိုအဲ့ဒီကျွန်တော်တို့ဟိုဟော့ကြီးထဲမှာအဲ့ဒီခြေပြက်လက်ပြက်တွေအများကြီးရောက်နေဘူးစာချက်မိုင်းလုံးခုလေးတွေကျဲသွား
လွိုက်ကော်မျိုးကစစ်ရှောင်းအရေးကူညီပေးနေတဲ့တန်ဃာတော်ကို VOE မြန်မာပိုင်းကမေးမြန်းနေတဲ့အချိန်မှာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့ပါတယ်
။အဲဒီလေးမှာအကျေတော့နေနေလေ။လေနေနေပြီးတော့တက်ကျနေတယ်။ဘောခူရက်ကွက်တော့ဟိုဒါနတော်ရက်ကွက်တော့မုံညာတော့
ရိုက်ကော်တဝိုက်မှာတော့ဒေသစံတော်ချိန်ညနေပိုင်းအထိတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်။